ကောင်းလွယ်ဦးနဲ့ကုဆောင်မှုကြပါရှင်။ကြာသပတေးနေ့နေနဲ့ခင်းတရင်အစီအစဉ်ကိုတင်ဆက်ခဲ့တာပါ။မကြာခင်မှာတော့ American Outlook တော်မှာတင်သွင်းလိုက်တဲ့မြန်မာပြည်ဆိုင်ရာဥပဒေကြမ်းနဲ့ပတ်သက်လို့ကြားဖို့ရှိပါတယ်။အခုတော့ပြင်သစ်အထက်လွှတ်တော်က NUG ကိုအတိမတ်ပြုလိုက်တဲ့အကြောင်းအရင်ဆုံးကြီးကြရအောင်ပါရှင်။အမျိုးသားညီညွတ်ရေးအစိုးရ NUG ကိုအတိမတ်ပြုရေးအစိုးတရက်ကိုပြင်သစ်အထက်လွှတ်တော်မှာအင်္ဂါနေ့ကကန့်ကွက်မဲမရှိတညတညွတ်သေးထောက်ခံအတည်ပြုခဲ့ပါတယ်။ဥရောပသမ္မဂ EU တွေကအင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့ပြင်သစ်ရဲ့လွှတ်တော်တစ်ခုကအခုလိုဆုံးဖြတ်လိုက်တာဟာအခြား EU နိုင်ငံတွေပေါ်မှာပါအကျိုးသက်ရောက်မှုရှိလာနိုင်တယ်လို့ပြင်သစ်မှာရှိတဲ့မြမရေးလှုပ်ရှားသူတချို့ကမျှော်လင့်နေပါတယ်။ဒီအကြောင်းကိုညာဝင်းအောင်ကအပြည့်စုံတင်ဆက်မှာပါရှင
်။မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားရေးကိုလိုလားတဲ့ပြင်သစ်လွှတ်တော်အမတ်တစုက NUG အစိုးရကိုပြင်သစ်အနေနဲ့တရားဝင်အတိမတ်ပြုပေးဖို့အထက်လွှတ်တော်မှာအောက်တိုဘာ5ရက်အင်္ဂါနေ့ကအစိုးရတင်သွင်းခဲ့တာပါ။လွှတ်တော်အမတ်မစ္စတာပါစကယ်အလီဇာဦးဆောင်တင်သွင်းတဲ့အဲ့ဒီအဆိုကိုအထက်လွှတ်တော်ကလက်ခံဆွေးနွေးမှာဖြစ်ကြောင်းလွှတ်တော်ဥက္ကဋ္ဌမစ္စတာပက်ထရစ်ဘိုရက်ကပြင်သစ်ဘာသာစကားနဲ့ကြေညာသွားခဲ့ပါတယ
် Appelle l'examen de la proposition de résolution portant sur la nécessité de reconnaître le gouvernement d'unité nationale de Birmanie présenté en application de l'article 34-1 de la Constitution
NUG အဆိုရကိုတရားဝင်အတိမတ်ပြုရေးအဆိုကိုပြင်သစ်အထက်လွှတ်တော်မှာအင်္ဂါနေ့ကကန့်ကွက်မဲမရှိထောက်ခံအတည်ပြုလိုက်ကြပါလေ။အဲ့ဒီအဆိုကိုအောက်လွှတ်တော်မှာလည်းတင်သွင်းထားပြီးလာမယ့်ရက်ပိုင်းတွေအတွင်းမဲခွဲဆုံးဖြတ်သွားဖို့ရှိတယ်လို့ပြင်သစ်လွှတ်တော်တွေကိုစောင့်ကြည့်လေ့လာနေတဲ့မြန်မာအရေးလှုပ်ရှားသူမတ်ဖူးဖူးကပြောပါလေ
။အဆိုကဘာလဲဆိုတော့ NUG ကိုအတိမတ်ပြုရေးပေါ့နော်။ကိုအထက်လွှတ်တော်မှာဆုံးဖြတ်သွားတယ်။မဲခွဲဆုံးဖြတ်တာသူအားလုံးကလက်ခံသဘောတူတယ်။ဒါမဲ့တခုရှိတာကဒီပြင်သစ်အဆိုရဘက်ကကိုယ်စားလှယ်ကပြောတာကပေါ့နော်။ဒီပြင်သစ်အစိုးရကပုံမှန်အဖြစ်သူတို့ကအစိုးရကိုလက်မခံဘူးဒါပေမဲ့နိုင်ငံကိုတော့လက်ခံတယ်အဲ့လိုပဲပြောရတာပေါ့နော်ဒီအဲ့လိုဆိုတော့အခုကဟိုလိုအောက်လွတ်တော်ကျမ်းမယ်အောက်လွတ်တော်မှာဆက်လုပ်ကြမယ်ဒီအောက်လွတ်တော်မှာလည်းအဲ့ဒီအစိုးအတိုင်းပဲတင်သွင်းထားတာရှိတယ်အဲ့လိုဆိုတော့အဲ့ဒီရဲ့အောက်လွတ်တော်မှာသူတို့အဲ့လိုမျိုးမဲခွဲဆက်ဆုံးဖြတ်ပေါ့နော်ဒီမှာအဲ့ဒီမဲခွဲဆုံးဖြတ်ပြီးမှတစ်ဆင့်အစိုးရကပြန်ပြီးတော့ဆုံးဖြတ်မှာအဲ့လိုရှိတယ်ပေါ့နော်အဲ့လိုမျိုးခုခုတော့သိရအောင်ပေါ့နော်အဲ့လိုမျိုး
ပြင်သစ်လွှတ်တော်ကဆွေးနွေးဆုံးဖြတ်ပြီးရင်တော့ပြင်သစ်အစိုးရအဖွဲ့အတွင်းဆွေးနွေးပြီး NUG နဲ့ပတ်သက်တဲ့သဘောထားကြေညာချက်တစောင်းထွက်ပေါ်လာဖွယ်ရှိနေပါတယ်။ဥရောပသမဂ္ဂ EU ထဲမှာအင်အားကြီးနိုင်ငံဖြစ်တဲ့ပြင်သစ်ကသူ့ရဲ့အထက်လွှတ်တော်ကနေ NUG အစိုးရကိုအတိမတ်ပြုကြောင်းအခုလိုဆုံးဖြတ်ချက်ချလိုက်တာဟာအခြား EU နိုင်ငံတွေအပေါ်မှာလည်းအကျိုးသက်ရောက်မှုရှိလာနိုင်တယ်လို့မြန်မာအရေးလှုပ်ရှားသူမတ်ဖူဖူးကသူ့အမြင်ကိုပြောပါတယ်။
မြန်မာရဲ့ဥရအမြင်အရဆိုတော့ဒီဥရောပမှာဆိုရင်ပြင်သစ်ကနိုင်ငံကြီးပေါ့နော် G7 မှာလည်းပြင်သစ်ကပါတဲ့အတွက်ကြောင့်မို့အဲဒီဆုံးဖြတ်ချက်ကတော့အဲ့လိုပေါ့နော်လွမ်းမိုးမှုရှိနိုင်တယ်ဒီအထက်လွတ်တော်တင်မဟုတ်ပဲအောက်လွတ်တော်အနှခုစလုံးပြီးွားတဲ့အခါကျရင်အဖြစ်တခုညီမတို့သိရတဲ့အခါကျလို့ရှင်လဲဒါဟိုပြင်သစ်ကဒါဥရောပမှာပထမဆုံးနိုင်ငံဖြစ်သွားနိုင်တဲ့အတွက်ကြောင့်မို့ဟိုလွမ်းမိုးမှုတော့ရှိမှာအသေးချာပဲလို့တော့ညီမတို့ယုံကြည်ထားတယ်ပြင်သစ်နိုင်ငံကသူတို့ကဒီမိုကရေစီကိုအရန်တန်ဖိုးထားမှန်းသိတာပေါ့နော်အဲကြောင့်မို့သူတို့ဒီလွတ်တော်အမတ်တွေဆိုလဲသူတို့ကအကလုံးတက်တန်နဲ့ထွက်ကြတယ်လို့ကြားနာသိမှုလုံးဝလက်မခံဘူးစီကောင်စီကိုလည်းလုံးဝလက်မခံဘူးမြန်မာပြည်ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရဖို့သူတို့အင်တိုင်းအားတိုင်းအဲ့လိုတွေအကလုံးကတက်တန်တယ်အဲ့လိုပြောတော့ဘယ်လိုပေါ့နော်အရန်အားတက်တယ်ပေါ့
မြန်မာစစ်တပ်ရဲ့အကျိုးစီးပွားကိုပြစ်မှတ်ထားပြီးဥရောပသမဂ္ဂ EU ကတပေါင်းတစည်းတည်းပြစ်ဒဏ်ခံအရေးယူမှုချမှတ်သွားမယ်လို့ပြင်သစ်နိုင်ငံသားရေးဝန်ကြီးယွနီဖ်လက်ဒရင်းကလည်းပြီးခဲ့တဲ့လပိုင်းတွေကပြောဆိုထားပါတယ်မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုလှုပ်ထားတဲ့ပြင်သစ်ပိုင်တိုတယ်ကုမ္ပဏီကနေအာဏာသိမ်းစစ်ကောင်စီကိုအခွန်ဘန်ဒါငွေအမြောက်အများဆက်လက်ပေးဆောင်နေတာကထောက်ပံ့မှုပေးသလိုဖြစ်နေတာကြောင့်ဒီမိုကရေစီရေးကိုလိုလားတဲ့ပြင်သစ်အနေနဲ့ပြန်လည်သုံးသပ်ပေးဖို့ CRPH ကိုလွှတ်တော်ကူစားပြုကော်မတီကပြီးခဲ့တဲ့ AP နဲ့မေလတွေအတွင်းတောင်းဆိုခဲ့ဘူးပါတယ်ဒါပေမဲ့တိုတယ်ကုမ္ပဏီကတော့မြန်မာပြည်တွင်းမှာသူ့လုပ်ငန်းတွေကိုဆက်လုပ်သွားမယ်လို့သာအကြောင်းပြန်ကြားခဲ့ပါတယ်ခင်ဗျာ